မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းတွေမှာခရီးစရိတ်မရှိလို့ဌာနေမပြောင်းနိုင်ကြတဲ့မြန်မာနိုင်ငံသားထောင်နဲ့ချီရှိနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ထိန်းသိမ်းခံရသူတွေထဲကတချို့ကတော့အကူအညီပေးရေးအဖွဲ့တွေရဲ့ငွေကြေးထောက်ပံ့မှုနဲ့အခုဌာနေပြောင်းနေကြပါပြီ။မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းထဲကမြန်မာနိုင်ငံသားတွေနေရပြောင်းရေးကြုံတွေ့နေရတဲ့အခက်အခဲတွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါရရှင်။
မလေးရှားနိုင်ငံတွင်ကထိန်းသိမ်းရေးစခန်းတွေမှာမြန်မာနိုင်ငံသားထောင်နဲ့ချီရှိနေပြီးဒီလိုတွေဌာနေပြန်ဖို့အတွက်အဓိကအခက်အခဲကခီးစရိတ်မကြခံနိုင်တာဖြစ်ပါတယ်။ထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတချို့ကိုမြန်မာတန်ယုံနောက်ပြည်တွင်းပြည်ပအလှူရှင်တွေရဲ့အလှူငွေတွေနဲ့ဌာနေပြန်ဖို့ရေးကိုလည်းတစ်ဖက်တစ်လမ်းကဆောင်ရွက်နေကြတာပါ။ခုနှစ်ရက်သားသမီးနိုင်ရီကူညီမှုအသင်းကပုံးရဲ့ဥက္ကဋ္ဌဦးဆန်းဝင်းကထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတွေဌာနေပြန်ရေးအခက်အခဲကိုအခုလိုပြောပါတယ်။
အဓိကကြုံတွေ့နေရတာသူတို့ကိုညီမဲ့လူဒီငွေရေးကြီးရအဓိကပေါ့လေရင်လက်မှတ်ဖို့ပေါ့လေရင်လက်မှတ်ဖို့ရှိရင်ကျွန်တော်တို့ပြန်လို့ရပါတယ်လေရင်လက်မှတ်ဖို့ကလူတဲ့လူကမရှိတဲ့တဲ့ကြောင့်ကျွန်တော်အခက်အခဲတွေ့နေရပါတယ်အဲမြန်မာပြည်အစိုးရအနေနဲ့ဒီတာယုံပိုင်းကတော့ကျွန်တော်တို့အရင်တော့ဆိုရင်650ကျွန်တော်ကောက်ခံနေအဲဒီအခုခါမှဆိုရှင်ကျွန်တော်တို့450ပဲတောင်းတယ်ကျန်တဲ့ဟာတွေကိုထောင်သားတွေတဲ့တဲ့ဒီ transport ကတွေတော့လုံလုံရေးတွေအဲသူတို့ရဲ့စားရေးတောင်းရေးတွေအဲ့ဒီစာအတွက်ကိုတာဝန်ကျခံပါတယ
်။နိုင်ငံတော်ဤအတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်နေလက်တလုံးမှာထိန်းသိမ်းရေးစခန်းကနိုင်ငံသားစီစစ်ပြီးသားမြန်မာနိုင်ငံသား300ရုပ်ကိုဌာနေပြန်ရေးအတွက်လဲကပုံးလူမှုကွန်ရက်ရဲ့အတင်းကပြည်တွင်းကတဘာဝတရားရိပ်တာဆရာတော်ရဲ့အလှူငွေနဲ့ဆောင်ရွက်နေတာဖြစ်ပါတယ်။မြန်မာနိုင်ငံကိုပထမအထုပ်အဖြစ်ထိန်းသိမ်းခံရသူ62ဦးတို့ကိုပြန်လည်ပို့ဆောင်ပြီးလဲဖြစ်ပါတယ်။လက်ရှိမလေးရှားထိန်းသိမ်းရေးစခန်းတွေမှာတွေ့ကြုံရတဲ့အခက်အခဲကိုလည်းဦးဆန်းဝင်းကအခုလိုပြောပါတယ်
။ထောင်ထဲမှာနိုင်ငံဆုံးဖြစ်တဲ့နောက်စားရေးတောက်ရတဲ့ဒုက္ခရောက်တယ်။အခုအရင်တော့ကနဲ့အခုအခြေအနေကမတူဘူးလေ။နောက်တစ်ခုကဒီကူးဆက်ရောဂါတွေအရည်အလင်းမြန်နေ။အချို့ထောင်ထဲမှာပြစ်ဆုံးသွားတဲ့လူတွေလည်းအများကြီးရှိပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းပြင်းကြိုပေးရပါတယ
်။မလေးရှားနိုင်ငံကိုရောက်ရှိအလုပ်လုပ်ကန်ချာရင်းအကြောင်းအမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသားတွေဟာမိသားစုဝင်တွေမိတ်ဆွေတွေကခီးစည်းရေးကုန်ကြခံနိုင်မှမြန်မာနိုင်ငံကိုပြန်နိုင်တာဖြစ်ပါတယ်။ဌာနေပြန်နိုင်ရေးအကူအညီပေးနေတဲ့ဦးဆန်းဝင်းကတော့အစိုးရဘက်ကအကူအညီပေးရင်ပို့ပြီးထိအောင်မယ်လို့ပြောပါတယ
်။ပြစ်ဒဏ်ပြီးတော့ရှင်သူတို့ပြန်လို့ရမယ်။ပြန်လို့ရမယ်ဆိုရှင်ပြန်ခေါ်လို့ရတယ်။ဥပမာပေါ့လေဒီအင်ဒိုနီးရှားနိုင်ငံတို့ဆိုရှင်ကျွန်တော်တို့ဒီစစ်တပ်ကလေရင်ကြီးစိုက်ပြီးတခါတော့ခေါ်သွားတာအဲ့ဒါမျိုးတွေရှိပါတယ်။တခါကျတင်မောတွေနဲ့ခေါ်တာတွေရှိပါတယ်အင်ဒိုနီးရှားနိုင်ငံဆိုရင်သူနိုင်ငံသားတွေပေါ့လေအဲကျွန်တော်တို့အစဉ်အဆက်ကတော့ကျွန်တော်တို့ဓာမျိုးတာတုံလာတော့တစ်ခါပဲတိကျပူတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကဆိုရင်တပ်တော်ရေချောင်းပြပွဲအနေအပြန်ပေါ့လေစစ်တမတော်တစ်စီးနဲ့လူတရာကျွန်တော်အဲခေါ်ဆောင်သွားတာဒီလောက်ပဲတွေ့ရပါတယ
်မလေးရှားနိုင်ငံမြန်မာတန်ယုံကလည်းထိမ့်သိမ့်ခံမြန်မာနိုင်ငံသားတွေဌာနေပြန်ရေးအတွေ့ကုန်ကြစီချခံချတဲ့ပြည်တွင်းပြည်ပအလှူရှင်တွေအဖွဲ့အစည်းတွေကိုကျေးဇူးတင်ရှိပါကြောင်းနဲ့မြန်မာတန်ယုံဘက်ကလည်းစရိတ်စိုက်ထုတ်ခံပြန်လည်ပို့ဆောင်ပေးကြတာတွေရှိတယ်လို့ထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံတဝန်းကထိန်းသိမ်းရေးစခန်း7ခုမှာထိန်းသိမ်းကံမြန်မာနိုင်ငံသားတွေပြန်လည်ပို့ဆောင်ရေးတိုးမြှင့်ဆောင်ရွက်လာနိုင်တယ်လို့တစ်ဖက်မှာလည်းထိန်းသိမ်းရေးစခန်းတွေကိုထပ်ပြီးရောက်လာသူတွေကလည်းများလာတယ်လို့တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။မလေးရှားနိုင်ငံတွင်မှာတရားဝင်ရောတရားမဝင်မြန်မာအလို့သမားတိမ့်နဲ့ချီနေထိုင်လှုပ်လှုပ်ကြိုင်နေကြတာလည်းဖြစ်ပါတယ်ရှင်။